အဲ့တော့ဘယ်နဲ့လုံးမလဲဒီသိပင်ကြီးကိုဇီဒီလို့တံပေါက်လိုက်ပြီးတော့ရှ िख ိုးကြဆိုတော့ဟာဇီဒီကြီးရှ िख ိုးရတာပြီးတော့သိပင်အဲ့ဒီသိပင်ကြီးရဲ့နောက်ကွယ်မှာဘာရှိသလဲဘာရှိသလဲဘယတိဇိတာဆိုတဲ့ပုဂ္ဂိုလ်မမေ့ရဘူးဘယတိဇိတာဘေးအန္တရာယ်လို့ဖြင့်ချင်းချောက်ခံရတဲ့အခါဘာဖြစ်လဲကြောက်စိတ်ပေါ်လာတယ်ဒီအန္တရာယ်လို့ဖြင့်ချင်းချောက်ခံရတဲ့အခါကြောက်စိတ်ပေါ်လာတယ်ဒီလိုဒီသိပင်ကြီးတွေဘာကြောင့်ရှိခိုးသလဲအန္တရာယ်တစ်ခုခုနဲ့ချင်းချောက်ခံရလို့ကြောက်စိတ်နဲ့ကိုးကွယ်ကြတာဘုရားတို့ပြိဿဘာနဲ့ကိုးကွယ်အေးဆိုကြပါစို့မနေ့ကပြောခဲ့တဲ့ primitive religion ဆိုတဲ့အပိုင်းလူတွေလူတယောက်တော်တဲ့သွားဓမ္မလေးထမ်းပြီးတော့သိခုတ်ဖို့တော်တဲ့ကိုသွားတယ်ဟိန္ဒူဝါဒတောင်းမရှိသေးတဲ့အချိန်ပေါ့ဗုဒ္ဓဝါဒပေါ်ဖို့အဝေးကြီးဟိန္ဒူဝါဒတောင်းမရှိသေးတဲ့အချိန်လူတွေဘာမှကိုးကွယ်စရာမမေရရမရှိသေးတဲ့အချိန်လူတယောက်ဓမ္မထံတောတန်းကိုသွားတယ်လို့ဆိုကြတော်တယ်သွားလမ်းချင်းချင်းလေးတစ်ခုမှသူဒီဘာတွေ့မလဲဆိုရင်ချုံငနဲ့ဆိုမွေဟောက်ကြီးတကောင်ပရင်ထောင်နေတာတွေ့ကျုံငနဲ့ဆိုမွေကြီးကပရင်ထောင်ကိုင်းမလို့ဟန်ပြန်လက်ထဲကဒန်းနဲ့ခိုးရကောင်းမလားနောက်ဆုပ်ပြီးရကောင်းမလားဒါကလည်းတိုးနေတော့ခိုးဖို့ရံခက်ချစ်တိုးရမလို့နောက်ဆုပ်ရမလို့တအားကောင်တွန်းပြီးတော့ကြောက်လို့ချွေးတီးကြနေတဲ့အချိန်ကလေးမှာဟိုးသစ်ပင်ပေါ်ကငှက်တကောင်စုံကြီးပဲဖြစ်မလားလင်းယုံပဲဖြစ်မလားတကောင်ကောင်ပေါ့အဲ့လိုငှက်ကြီးတကောင်ကဖြုံးငနဲ့ဆိုပပင်းထောင်းနေတဲ့မွေဟောက်ကြီးတုတ်ချီသွားတယ်အဲ့ဒီလူရဲ့စိတ်ထဲကိုဝင်စားကြည့်လိုက်ပါဘယ်လောက်ချမ်းသာသွားမလဲဘယ်လောက်သက်သာရရသွားမလဲကောင်းငင်ကပြန်ပြီးတော့ဟောငနဲ့ဒီပြင်းထောင်တဲ့မွေဟောက်ကိုသုတ်ချီသွားတဲ့လင်းရောင်ကိုသို့မဟုတ်စွန်ကြီးကိုအဲ့ဒီလူဟာလက်အုပ်ချီပြီးတော့ရှစ်ခိုးခြင်းရှစ်ခိုးလိုက်လိမ့်မယ်အဲ့ဒီအချိန်မျိုးမှာကိုယ်ကြွယ်ရမရှိဘူးလေသိရမယ့်အချိန်ကတခါတည်းစက္ကန့်ပိုင်းလားမိနစ်ပိုင်းလားသေဘေးကတကားတဲ့ရင်ဆိုင်ကြီးဖြစ်နေတဲ့အချိန်ဘုရားတို့ပရိသတ်လည်းဒီတိုင်းဖြစ်မှာမူဂျူရီကြမုံတိုင်းတွေကြရင်ဓကမကြီးတွေပါလောက်ကြဟုံတိုင်းလျှက်စီးတွေလက်ရင်လက်အုပ်ချီပြီးတော့ဘသူကဲပါဘဲဝါကဲပါဟာဆိုတာတွေအများကြီးလာတယ်မဟုတ်လားဥတေရာဥတေရာဘာပဲဖြစ်ဖြစ်ကြောက်စရာလေးတစ်ခုခုကြုံရင်လူထုံးဆံပါလေကိုယ်ကိုရာတခုခုကိုဖန်ဆုပ်တယ်တလည်းထဲသင်းမောက်ပြည့်ရင်အ ਨੇ ဆုံးသစ်သားကလေးတစ်ချောင်းရရင်ပဲအသက်တကင်ကျေးဇူးရှင်ဖြစ်တော့တာပဲခုကောင်းငင်ငှက်ကြီးတကောင်ကျုံးကနေဆိုကိုနကမွေဟောက်ကြီးပပင်းထောင်တေတာသုတ်သွားတော့ဟိုလူရှင်တဲ့ဘလောက်ချမ်းသာသွားအဲ့ဒီတော့ဒီလူကစဉ်းစားတယ်ဩငါအသက်တကင်ကျေးဇူးရှင်ဟာဒီစွန်ကြီးပဲသို့မဟုတ်ဒီလင်းယုံကြီးဟာငါကဲတာကက်တင်ရှင်စိကြဟုတ်လားကက်တင်ရှင်သူပဲသူကသူစဉ်းစားတာဘယ်သူမှလုပ်ပေးတာမဟုတ်အဲ့ဒီစဉ်းစားကဘယ်ကပေါ်တယ်ကြောက်စိတ်ကစားကြောက်တဲ့စိတ်ဝေကိုင်းမဲ့ဖြစ်သူ့ကြောက်တဲ့စိတ်ကနေပြီးတော့ဟိုလင်းယုံဟာသူ့ရဲ့ဘာဖြစ်သွားကက်တင်ရှင်ဖြစ်သွားမမေ့နိုင်ဘူးတဲ့ငါအသက်ကဲတာသူပဲဟဲ့ဆိုအိမ်ပြန်ရောက်တော့ဒီလူကအလကားမနေဘူးလင်းယုံတကောင်မရရအောင်ရှားအရှင်လတ်လတ်အကောင်ရရင်လည်းပဲအရှင်လတ်လတ်အကောင်လေးအိမ်ဦးကန်းမှာထားလောင်အိမ်ကလေးနဲ့ထည့်ပြီးတော့အစာကောင်းကောင်းကြည့်ရေကောင်းကောင်းတိုက်နေညအဲ့ဒီအကောင်လေးကိုကျေးဇူးဆားပြီးတော့တော်များသွားမယ်ကြံရင်လက်အုပ်ချီရှိခိုးပြီးတော့မှငါအသက်ကိုမင်းအမြဲတမ်းစောင့်ရှောက်ပါဆိုပြီးသူကပရိလုတ်ပြီးမှသူတော်သွားတယ်ဆူတောင်းပြီးမှတော်သွားတယ်အဲ့ဒီလိုနဲ့တစ်ဖြည်းတစ်ဖြည်းပါဖြစ်လာရက်ထည့်ရွာတဲ့ကလူတွေကတီကောင်ကလေးယုံကြီးအိမ်ထဲထည့်ပြီးတော့ဗာများလုပ်ပါလိမ့်မလဲမင်းဘယ်နဲ့ကြောင့်ဒီလောက်တောင်တီကောင်မြတ်နိုးနေရသလဲဆိုတော့ သူထုပတိသူပြန်ပြောပြတယ်ငါအသက်ကယ်တာဒီကောင်ဆိုတော့တရားလုံးမလုပ်ကြမလဲဟေးမွေဘေးကလွတ်ချင်ရင်မွေကိုက်ခံရတဲ့ဘေးမှာလွတ်ချင်တဲ့လူအပေါင်းလိမ့်ုံကိုကြရမယ်ဘာညာဆိုပြီးတော့ဖြန့်ချီတဲ့လူကလည်းတော်တော်ကောင်းတယ်ဝါရဖြန့်တဲ့လူကလည်းတော်တော်ကောင်းတော့ဟာတရားလုံးလိမ့်ုံကိုရှစ်ခိုးကုန်ကြတာဘေးအဲ့ဒီရွာမှာကောလာလှဆိုတာကြောက်ဖို့ကောင်းတာကိုဘုန်းကြီးတို့မပြောဘဲနဲ့ပရိသတ်ကူသိနေပြီနော်သိတယ်မဟုတ်လားသိရင်ပြီးတော့ဘုန်းကြီးတို့မပြောဘူးတရားရောက်ကလွန့်ထုတ်ရင်ဒီတိုင်းပဲဘာဟုတ်ဟုတ်မဟုတ်ဟုတ်နောက်ကလိုက်ကြတာဟာတော်တယ်ပါမင်းလင်းယုံရှိခုံးရင်ကိုရှင်းမခုံးမွေးခိုက်သေးလိမ့်မယ်အမဲ၆လှန်တာလေးကပန်းလာသေးတယ်အဲ့ဒီတော့တရားလုံးဘာကိုးကွယ်စရာရသွားသလဲအဲလင်းယုံတကောက်ဟာတရားလုံးရဲ့ကိုးကွယ်ရာဖြစ်လာတယ်ကိုယ်လူကအိမ်ဥကန်ကိုးကွယ်ထားတဲ့လင်းယုံကလေးသေရောသေတော့လွန်းလို့ဆွေးလို့ဆိုပြီးတော့အယုတ်ကလေးပါလေးထူပြီးတော့သူကလုံးပြရောအဲ့ဒီကနေပြီးတော့လင်းယုံအရှင်လတ်လတ်ရှစ်ခိုးရာကနေအယုတ်ရှစ်ခိုးတဲ့အရှင်ရောက်အဲ့ဒီအယုတ်ကိုဟိုတစိတ်แท้ๆဒီတစိတ်แท้ๆနိုင်ငံတော်အလံတို့နိုင်ငံတော်တစိတ်တို့ဘာတို့အကုန်လုံးရောက်သွားတယ်ဟုတ်လားဒီလိုသွားတာနော်ဟိုကဗန်ဥကကိုးကွယ်တဲ့စနစ်ဟာဒီကနေ့ထိမကုံသေးဘူးဘုန်းကြီးတို့ပရိသတ်ကြီးဟုတ်လားကဗန်ဥကကိုးကွယ်တဲ့စနစ်ဒီကနေ့ထိမကုံသေးပါဘူးနောင်လည်းပဲကုံဖို့မလွယ်ပါဘူးအဲ့ဒီကဗန်ဥအဆင့်ကိုပြန်လေပေါင်းအောင်ပါသေးလို့ဘုန်းကြီးတို့ကဒီတိုင်းပဲမြင်ပါတယ်ညာဗုဒ္ဓဟောကြားတဲ့သစ္စာတရားတွေသစ္စာ၄ပါးတရားဆိုတာကွယ်ပြီဆိုတဲ့နေကြရင်အဲ့ဒီကဘာဥကလူတွေကိုကွယ်တယ်လို့အဲ့ဒါလို့ပြန်ပြီးတော့မိယာဖန်ကိုကွယ်တဲ့သဘောကိုပြန်သွားကြမှာပါပဲနိုင်ငံတော်တစ်ခုခုရဲ့အထုအထိတ်အမှတ်တစိတ်တချို့ရှင်သေးတချို့ကဆင်းတချို့တိုင်းပြည်ကဘာလဲလင်းယုံတချို့တိုင်းပြည်ကဂလုံးတချို့တိုင်းပြည်ကနဂါသူတိုင်းပြည်နဲ့သူ့ဟာသူအသီးသီးအသီးသီးအမောအမြတ်ထားတဲ့တရိษံတွေညာစွာရှိပါတယ်ဗုဒ္ဓဘာသာသူတော်စင်တို့ကလည်းပဲတရိษံတတဝါတော်တော်များများကိုအမောအမြတ်ထားတာရှိတယ်သူတို့အမောအမြတ်ထားပုံနဲ့လုံလုံကြီးမတူကြောင်းကိုဘုန်းကြီးတို့ပရိသတ်သဘောပေါက်ပါလိမ့်မယ်ဘုန်းကြီးတို့ကစင်ပါဖြစ်လို့အမောအမြတ်ထားသဒ္ဒံစင်မင်းတို့ပါဠိလေယကစင်တို့ဇတ်တော်တွေကဘုရားအလောင်းစင်မင်းတွေနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ကတော့ဟလာဒီလိုအတော်အမြတ်ထားကြတယ်။ဟင်းသာဘာကြောင့်အမောအမြတ်ထားသလဲ။မဟာဟန္တဇတ်တို့သုလဟန္တဇတ်တို့ကိုကြည့်ပြီးတော့ဘုရားအလောင်းဟင်းသာမင်းရဲ့ဒုက္ကမွန်မြတ်တဲ့ဂုံကြီးတွေအာယုံပြုလို့အမောအမြတ်ထားတယ်။ယုံဘာကြောင့်အမောအမြတ်ထားသလဲ။ဘုရားအလောင်းယုံမင်းရဲ့ရစ်ရဲတဲ့အလားဒါနခံကိုပူဇော်တဲ့အနေနဲ့ယုံကိုအမောမြထားတယ်။ဘုန်းကြီးတို့ကြတော့ဒီလိုလာတယ်။သူတို့တွေအဲ့ဒီလိုတရိษံတွေကိုအမောအမြထားကိုးကွယ်ပုံနဲ့ဘုန်းကြီးတို့ဗုဒ္ဓဘာသာသူတော်စင်တဲ့တရိษံကိုအမောမြထားပုံနဲ့တူကြရလား။မတူဘူး။သူတို့ကဒီလိုတရိษံတွေကိုအမောမြထားကိုးကွယ်တာဟာအကြောင်းကံကပါလေ။ကြောက်စိတ်ဟုတ်လား။ကြောက်တဲ့စိတ်ကလေးတစ်ခုနဲ့တရိษံတကောင်ကောင်အမောအမြတ်ထားတာကစနောက်ဆုံးအဲ့ဒီတရိษံဟာကိုးကွယ်ရဖြစ်သွားတခုနှစ်ခုလောက်ဥပမာလေးဆက်ပြောပါရစေဦးလူတစ်ယောက်ကဒီလိုပဲတော်တဲ့သစ်ခုတ်ဝါခုတ်သွားတယ်ပေါ့တော်တဲ့သွားတော့သူကဘာနဲ့သွားကျွဲကြောင်သားလေးဆိုကြပါစို့ကျွဲလေးနဲ့သွားကျွဲကြောင်သားကျွဲစီပြီးတော့တော်တဲ့သွားအဲ့ဒီတော်ကြားရှိတယ်ကျမ်းနဲ့ဂျုံဆိုရင်ဆိုင်တွေ့ကျွဲကြောင်သားဟာကျားကျွဲကျော်ကုန်းဘော်ကနေပြီးတော့ကျားကိုဘယ်လောက်ကြောင်းနေမလဲကျားကလည်းပဲကျွဲခုတ်ရမလားကျွဲဘော်ကအကောင်ပဲစားရမလားကျားကလည်းဟိုကလှဲ့ချောင်းဒီကလှဲ့ချောင်းကျွဲကလည်းပဲကျားလှဲ့တဲ့ဘက်ကိုကောင်းလှဲ့ကောင်းလှဲ့ပြီးတော့ဂျုံနဲ့ချင်းချင်းထားအဲ့ဒီလိုတုံးဂျုံကနေဆိုကြောက်အားကြီးတော့ကျွဲဘော်ကကောင်းကလျှော့ချပြီးတော့ကျားကျွဲဘိုက်အောင်ကိုဝင်ပြီးတော့ပုံးတယ်။ကြားဘိုက်အောင်ဝင်ပုံးတယ်လို့ပြောမလို့ဟုတ်လားမပြောဘူး။ ကျွဲပိုက်အောင်ဝင်ပြီးတော့အသာလေးပုံတယ်ရှောကနဲ့ခုံဆင်းလိုက်တဲ့အချိန်မှာကြားကပြုံးဆိုလာခုံပုတ်တယ်ကျွဲကဂျူနဲ့အသာလေးခံလိုက်တော့ကျွဲရဲ့ဂျူပြားမှာကြားအသက်ထွက်တယ်ကျွဲပိုက်အောင်ကကျွဲကြောင်သားကိုကိုချင်းစာချီပေါ့ဘလောက်ကျေးဇူးတင်လိုက်မလဲငါရဲ့အသက်တကယ်ကျေးဇူးရှင်ဟာဒီကျွဲပဲဘာမှကိုးကွယ်ရာမရှိသေးတဲ့အချိန်အသိဉာဏ်လဲအလွန်နည်းသေးတဲ့ဟူရှိခိကဘာဥခိလောက်ကဒီလိုပဲဒီတော့ဒီလူကဘယ်နဲ့လုံးမလဲအိမ်ပြန်ရောက်တော့အဲ့ဒီကျွဲပဲလို့လောက်ထားမယ်အမုန်းမရှိအကမ်းမရှိမြက်ခင်နဲ့မင်းအိတ်ချင်တာအိတ်လို့မထားတော့ဘူးခြံလေးပါလေးခအမိုးလေးမိုးအကမ်းလေးကအမေဖြစ်နိုင်ရင်ငါကျွဲလေးဖြုတ်မကန်ရအောင်ချင်းမကန်ရအောင်ဟဲ့ဆိုချင်းတောင်လေးတောင်းထောင်ပေးခြင်းပေးလေဦးမကျေးဇူးရှင်ဖြစ်သွားပြီအဲ့ဒီတော့ဒီလူကတောသွားမယ်ကြံတိုင်းဘာလုပ်လဲကျွဲကလေးအယူအသေးပြူကျွဲကလေးအယူအသေးပြူဒီလိုလုပ်တော့တရားလုံးကမေးတယ်ဟေ့ကောင်မင်းကျွဲတလောက်တော့ယူသေးပေးဘာဖြစ်တာသူတူပါတီသူပြန်ပြောကြတယ်ငါအသက်ကယ်တာဒီကျွဲกว่าကြားစားလူဆယ်ဆယ်ဖြစ်နေတဲ့အချိန်ကျွဲကယ်လို့ငါအသက်ရှင်တာအောင်းမလီတရားလုံးကဟာကြအန္တရကာကွယ်ဖို့ကျွဲရှိခိုးရမယ်ဒီလိုဖြစ်လာကြတယ်နံကရိုင်းကျွဲတို့ဘာတို့ဘုန်းကြီးတို့မသိဘူးနော်ဟုတ်လားကဗာဥက primitive religion ကိုဘုန်းကြီးတို့ပြောပါတယ်ဒီကနေ့ခေတ်နံကရိုင်းကျွဲမှာကိုကိုယ်ွယ်ရာတွေဘာတွေတမိုင်းဘုန်းကြီးတို့သိကုန်မသိဘာမှကိုယ်ွယ်ကြမရှိသေးတဲ့အချိန်မှာဒီလိုလောက်ကြတာဟိန္ဒူမရှိသေးဘူးဗြဟ္မာဗိရှင်ရှင်ဝါကိုယ်ွယ်ကြမှမသိသေးဘူးဗုဒ္ဓတို့ခရစ်တော်တို့မွဟာမက်တို့ဘယ်နေမှန်းကိုမသိသေးတဲ့အချိန်ဒီလိုကိုးကွယ်ကြ။အဲ့ဒါတရားလုံးကဒီကောင်တော့ကြားအန္တရာယ်လွတ်ဖို့ကြွဲကိုးကွယ်တယ်ဒုလည်းကိုးကွယ်မှဒုလည်းကိုးကွယ်မှဟာတရားလုံးကြွဲဟာတခါတည်းကိုးကွယ်စရာဖြစ်လာတယ်။အဲဒီလိုနဲ့ပဲပြောရရင်တော့ဘုရားတို့ပြိဿကြီးစကားနှုတ်တလို့တော့ရှိတယ်ပေါ့ပြောပါရစေတရိษံကိုးကွယ်တဲ့ဝါဒလို့ဆိုတော့မဆိုနိုင်ဘူးဒါပေမဲ့အတိဘယ်ကတော့အဲ့ဒီရောက်တာဆိုတော့မဆိုဘူးအတိဘယ်ကတော့အဲ့ဒီရောက်တာတခုပဲပြောပါရစေတော့လူတယောက်ကသင်လေတဲ့လေလေးတစ်စင်းနဲ့ငါးဖန်းထွက်ငါးဖန်းထွက်ခုလိုမဟုတ်ကြမွန်ဆွန်ကလည်းသိအားကောင်းတဲ့အချိန်တယ်လေလေလီလေးနဲ့ထွက်လေသွားရောညနေဆောင်ပေါ့မနေ့ကလို့လီကြီးမိုးကြီးကသင်းထန်သင်းထန်ဆောင်ဝုံတိုင်းနဲ့ကြလာတော့ခုနကတန်ငါတဲ့ပင်လေတဲ့လီမောက်လှိုင်းလေးကတအားကြီးသူ့လီကလေးဘယ်ရောက်မှမသိဘူးအဲ့ဒီလူဟာမြုပ်ချီပေါ်ကြီးဖြစ်အဲ့ဒီအချိန်ဘုန်းကြီးတို့ပရိသတ်လုံးလုံးကြီးနေဆုပ်ဆုပ်ဝင်ပြီးတော့မှောင်ကြီးကြသွားတယ်တဲ့နေလုံးကြီးလုံးလုံးပြောက်မှောင်ကြီးကြအဲ့ဒီလူရဲ့နှလုံးသားထဲမှာဘာစိတ်တွေဖြစ်နေမလဲဟုတ်လားအော်လို့ခေါ်တယ်ချက်စိတ်ချင်းချောင်းနေတဲ့သူကိုဘယတ္တိဇိတာသေအန္တရေတွေသူကိုချင်းချောင်းနေတယ်ခုနကလူတယောက်မှာကြမ်းအန္တရေချင်းချောက်တော့ကျွဲအားကိုလိုက်ရတယ်နောက်လူတယောက်မွေအန္တရေချင်းချောက်တော့လင်းယုံကိုကိုးကွယ်လိုက်ရတယ်ကူလီဒီလူတယောက်ကပါလေရေအန္တရယ်ချင်းချောင်းနေတယ်ကိုကိုယ်စရာရှာလို့မရဘူးမူးမောင်ကြီးကြအဲ့ဒီအချိန်မျိုးမှာဝင်းကနေဆိုရှက်စီးတစ်ချက်လက်လိုက်တယ်ဘာဖြစ်ရှက်စီးတစ်ချက်ဝင်းကနေလက်ပါတယ်ရှက်စီးတစ်ချက်ဟာဘလောက်အဖို့တန်တယ်လဲအသက်လောက်အဖို့တန်လျှက်စီးလေးတစ်ချက်ဝင်းကနေလက်လိုက်တဲ့အချိန်မှာသူ့ရဲ့လက်တကန်းနားမှာကြောက်ဆောင်ကလေးတစ်ခုကိုသူဒီပွားကနေတွေ့လိုက်ပြီ။မှောင်ကြီးကြနေတော့ကကြောက်ဆောင်ကိုမြင်မှမလား။လျှက်စီးလက်လိုက်တော့ကြောက်ဆောင်လေးကိုတွေ့လိုက်ပြီ။ဒီလျှက်စီးဘလောက်ဖိုးတန်သွားလဲ။အသက်နဲ့ထတ်တူဖိုးတန်သွား။အဲ့ဒီတော့မှလက်တကန်းနားရှိနေတဲ့ကြောက်ဆောင်ငါမမြင်ရလေချင်းအမလီခုမှတွေ့ရတယ်ဟဲ့ဆိုကြောက်ဆောင်ပြေးဖက်လိုက်တော့ဒီလူဘယ်လိုဖြစ်အသက်ချမ်းသာရာရတယ်ဒီတော့သူကဘုသူ့ကျေးဇူးတင်ကြောက်ဆောင်မဲ့ကျေးဇူးတင်ရမလားလျှက်စစ်လက်ထာကိုကျေးဇူးတင်ရမလား This is question
မိုးရီတို့ပြိတ္တာစဉ်းစားပေါ့ကျောက်ဆောင်ကိုအသက်တကင်ယေရှုရှင်လုံးမလားလျှက်စီလစ်ထာကိုအသက်တကင်ယေရှုရှင်လုံးမလားအချိန်သိမ့်မရှိဘူးနော်အချိန်သိမ့်မပေးနိုင်ဘူးအချိန်လုံးရင်စာမုံးပဲကြာတယ်ဘုန်းကြီးဖြေရှင်တာကတော့လျှက်စီလစ်ထာဟာသူ့ရဲ့အသက်တကင်ယေရှုရှင်မှာလျှက်စီတာမလဲရင်ဒီကျောက်ဆောင်ပဲရှာလို့ရမှာနော်အဲ့ဒီတော့မှသူအတွေးခေါ်ကသူကတော်တော်ရင့်ကျက်တကူဒီလူကဒီခေတ်ဟာတော်တော်ရင့်ကျက်တဲ့ခေတ်ဖြစ်ပြီလို့ထင်ရတယ်။ဩကောင်းငင်ဘုံကဘုရားသခင်ငါအလင်းရောင်ပေးတယ်တဲ့။မဲသူကဒီလိုလေးတွေးတယ်။ Supernatural ruling power ကိုဒီလိုရှာတာ။ဟုတ်လား။ဒါဘယ်ကလာတယ်လဲ။ကြောက်စိတ်ကနေလာ supernatural ruling power god တခုခုဟာတစုံတယောက်ဟာတနည်းရရမှရှိလိမ့်မယ်ပေါ့လေဒီအလင်းရောင်ဟာဘုရားတို့ပရိသတ်ပြောရှာမလို့ဘူးဒါသဘာဝတရားပဲဟုတ်ဘူးလားလေဓာတ်နဲ့မိဓာတ်ဘုရားတို့ဗိဓမ္မာစကားပြောရင်တေဇောနဲ့ဝါယောတို့လွန်ကဲမှုကြောင့်ဖြစ်ပေါ်လာတဲ့အလင်းဓာတ်လျှက်စီးဆိုတာတိဇောဝါယောဆိုတာပါလေသဘာဝတရားအဲ့ဒီသဘာဝတရားကဖြစ်လာတဲ့ဒီအလင်းရောင်ကိုထိုသဘာဝတရားတဲ့လွန်ကဲတဲ့တကူတစ်မျိုးမျိုးလို့သူကစဉ်းစားတယ်ဘုရားသခင်ပေးတဲ့အလင်းရောင်ဖြစ်မယ်ဆိုပြီးတော့ဘုရားသခင်ရှာကြည့်တယ်ဘယ်မှမရှာလို့မရဘူးရှာလို့မရတော့ရှိခိုးမယ်ဆိုလို့ရှိရင်ရှိခိုးစရာတနည်းအားရမှာတစ်ခုခုလို့ရှိရမှာပေါ့အဲ့ဒီတော့ကြောက်ဆောင်လေးအပဖဲပြီးတော့ဘုရားသခင်ပြပေးတဲ့ဒီကြောက်ဆောင်လေးကိုဩဘုရားသခင်ပဲဟဲ့ဆိုပြီးတော့သူဒီအဲ့ဒီနေ့ကစပြီးတော့ပင်လေကိုထွက်တိုင်းထွက်တိုင်းဒီကြောက်ဆောင်ကိုရှိခိုးရှိခိုးပြီးတော့သူတက်သွားတယ်ကြောက်ဆောင်လေးကရှိခိုးစရာဖြစ်လာတယ်ရှိကအခုခံတမျိုးပဲသူ့ကိုရှိခိုးနေတာတော့မဟုတ်ဘူးဟိုနောက်နားကဘာကိုရှိခိုးနေတာ supernatural ruling power သူ့ကိုကဲတင်တဲ့တကိုးကိုသူရှိခိုးနေတာအဲ့ဒီတကိုးဟာတဏှာရာပေါ့လေစမ်းမွှဲရကောင်းငင်ကလားနေတဲ့ကလားလက်တဲ့ကလားနက်ခတ်တဲ့ကလားဂျူတဲ့ကလားဘယ်ကလဲတော့မသိဘူးတဏှာရာကလာတာဖြစ်အဲ့ဒါသူတွေးပြီးတော့ရှိခိုးပင်လေထွက်ပြီးဆိုရင်လေမုံတိုင်းဖေးကလွတ်ဖို့ရန်ကြောက်ဆောင်လေးရှိခို့ကြောက်ဆောင်လေးရှိခို့ဒီလိုကြည့်သွားဟာတန်ငါသေးပေါင်းမြောင်းများစွာတို့ကဒီလူကိုကြည့်တယ်ဟောဒီလူဟာပင်လေထွက်တိုင်းထွက်တိုင်းဒီကြောက်ဆောင်ရှိခို့ရှိခို့ထွက်တဲ့ဒီလူပြောစမ်းမှာဘာဖြစ်လို့မင်းဒါရှိခို့တယ်လဲဆိုတော့သူ့အထုပ်ပတ်တိသူကပြန်ပြောပြတယ်အဲ့ဒီတော့ပင်လေထွက်ကြသူလူအပေါင်းတို့သည်ဘုရားတို့ပရိသတ်ဘာရှိခို့ကြဘုရှင်ကြီးတွေဘာတွေဘုန်းကြီးတို့မပြောဘူးเนาะမပြောဘူးတကယ်ကိုမပြောဘူးပင်လည်းထွက်ကြတဲ့လူအပေါင်းတို့ဒီဘာကိုရှိခုဒီကြောက်ဆောင်လေးတကိုးရှိတယ်နည်းနည်းညံကြီးကြီးတဲ့လူတယောက်ကမဲဥစ္စာကွာဘာမှမရှိတာကြီးကိုရှိခိုးနေရလက nothing နဲ့တစုံတစ်ခုခုရှိမှရှိခိုးလို့ကောင်းတယ်မဲနည်းနည်းအတွေးခေါ်ရစ်ကြည့်တဲ့လူတယောက်ကဟာဒီလိုဆိုလည်းပဲအယုတ်ကလေးပါလေးလောက်ကြစို့ဆိုတော့အဲ့ဒီကြောက်ဆောင်ပေါ်အယုတ်ကလေးတစ်ခုခုထုတယ်ပင်လေတဲ့ကကြောက်ဆောင်ပေါ်မှာဆိုရင်ဘယ်လိုအယုတ်ထုရင်ကောင်းမလဲပင်လေနတ်သမီးလေးပါလေးထုရင်ကောင်းမထင်နဲ့အဲ့ဒါထုတဲ့ဒါဟိုလူကဆေးအောင်လေးချဲသွားဟိုလူကနရွက်ကလေးတက်ဟိုလူကအတောင်လေးတက်တယောက်နဲနဲနဲနဲလှုပ်လိုက်ကြတာအယုတ်ကလေးတော်တော်လှအဲ့ဒီတဲ့နည်းနည်းညံကြီးကျယ်ဘုသူဒ်များတဲ့လူတယောက်ကစာရေးသွားတယ်စာရေးသွားတယ် This is Mani Mekhala ဟုတ်လားပြီးတော့ကိုယ်ွယ်ရှားတွေပေါ်လာပြီမဟုတ်လားကိုယ်ွယ်ရှားတွေအများကြီးရှိကုန်ကြတယ်မွေကြောက်တဲ့လူကလင်းယုံရှိခိုးရကြားကြောက်တဲ့လူကကျွဲရှိခိုးရလီမုံတိုင်းဘေးတို့ရေဘေးတို့ကြောက်တဲ့လူကတော့မဏိမေခလာရှိခိုးကအောင်းမလီအများကြီးအများကြီးဒီလိုဖြစ်ကြတာ
ဥဒေယရမ်းပြီးတော့ဒီလိုရှိခိုးကြတာအဲ့ဒါကြီးကခစ်တဲ့ရှိတဖြစ်နှောင်းတော့နောက်ခစ်တည်ရောက်ရောက်လာတဲ့အခါကျတော့ဘုဒ္ဓတများတဲ့လူတွေကလူတို့ကိုတဖြည်းဖြည်းကိုယ်ွယ်ခံတဲ့အပိုင်းပေါ့လေကိုယ်ွယ်ခံတဲ့အပိုင်းကကိုယ်ွယ်သူတို့ကိုနည်းနည်းလှည့်စားတဲ့အနေနဲ့အဲ့ဒါတွေကိုအကုန်လုံးသိမ့်ကြုံပြီးတော့ဗာသမုတ်လိုက်စေတီလို့သမုတ်ပြလိုက်ကြတာဘုဒ္ဓမပွင့်ပေါ်မီဟိန္ဒူဝါဒမပေါ်ခင်ရှိရှိကရှိနေတဲ့ခေဦးအစဘာသာရေးဟာဒီလိုစခဲ့ကြတယ်လို့ဘုန်းကြီးတို့ပရိသတ်ပေါင်းသူတော်ပေါင်းတို့အားဘုန်းကြီးတို့လေးလာသိရှိသမျှနဲ့ဗုဒ္ဓပိဋကတော်ကသာသီတို့ရဲ့အဆိုဘုန်းကြီးတို့ရဲ့အတွေ့ခေါ်တာပေါင်းဆက်ပြီးတော့ဘုန်းကြီးတို့လိုရင်းတာတင်ပြခြင်းပါပဲအဲ့ဒါကို primitive religion ကိုယ်ွယ်ခြင်းတွေဒီလိုစခဲ့ကြတာအခြေခံတစ်လုံးနဲ့နော်ချက်စိတ်ဘယ်လားစဘယတိစီတံဘေးအန္တရအမျိုးမျိုးတို့ဖြင့်ချင်းချောက်ခံကြရကုန်သောမနုဿာလူအပေါင်းတို့သည်ဘဟုံမြောင်များစွာတရဏံယံဒီကိုကိုယ်ကြလေကုန်၏ပဗတ္တနိစာတောင်ထုကြီးတို့ကို၎င်းရာဇဂျူတပတ်လည်းမှဝေပါရတံဝေပုံလတံပန္ဒဝတံဣတိဂိလိတံဂိသကူတတံတောင်ကြီးငါးလုံးရာဇဂျောကအဲ့ဒီတောင်ကြီးတွေကိုရှီဝနမင်းကြီးရဲ့စံပြောရာဆိုပြီးတော့ရာဇဂျောသားတွေကတောင်ကြီးငါးလုံးကိုဇေဒီသမုတ်ပြီးတော့ရှစ်ခိုးပါတယ်ဗမာပြည်ကတော့ဘယ်တောင်ကိုဘယ်လိုလောက်ရှစ်ခိုးကြလဲဘုန်းကြီးတော့မသိဘူးလေဘုန်းကြီးထင်တာပြောရရင်တော့ဇာကိုင်းတောင်မှာတန်ဃာတော်9000ကျော်နေတယ်ဆိုပြီးတော့ရှစ်ခိုးတယ်လို့ဒီလိုပဲထင်တာပါပဲဒါဆိုရင်တော်တော်ကောင်းတယ်ဟုတ်လားဒါဆိုရင်တော်တော်ကောင်းလိမ့်မယ်ထင်တယ်ပုပ်ပါတို့ဘာတို့မပြောဘူးနော်အေးအေးဒီလိုလာကြတာပါပတာနိစာတောင်တို့ကို၎င်းဝါနာနိစာတောတို့ကို၎င်းတော်ရှိခိုးတိရံကုန်မော်တကားလံဖေးအင်းမနာမှာရွှေကျွန်းတော်ဆိုတဲ့တော်ကြီးတော်ဟာကြီးကျယ်ကျွန်းပင်ကလေးတကိုင်းတလေများမချိုးလိုက်ကျွန်းကိုင်းလေးတကိုင်းကျွန်းပင်တပင်မခုတ်မချိုးနဲ့အကုန်လုံးပေမယ်အဲ့ဒီကျွန်းတော်ကြီးဟာကြီးကျယ်လိုက်တာရွှေကျွန်းတော်ရွှေကျွန်းတော်ဘယ်သူကစပြီးဘယ်လိုအန္တရာယ်ကြုံခဲ့တယ်တော့မသိဘူးနောက်လူတွေဒီကျွန်းတော်ဖြတ်ရင်ရှစ်ခိုးသွားရတာတော့သိကြတယ်ထောက်ကြံ့ဟိုဘနာကသစ်ပင်ကြီးမပြောဘူးနော်မပြောဘူးဟုတ်လားကိုယ်ွယ်ရာတွေပေါ်လွန်းလို့ဟုတ်လားညရယ်ဒီတော့ဘုန်းကြီးတို့ကဒီကနေ့သာသနာတော်တန်ရှင်ရေးကိုနိုင်ငံတော်ဆွေးနွေးတဲ့ဂိုင်းမောဆောင်ဆရာတော်တန်ဃာတော်များကအားကျိုးမှန်တဲ့ဆောင်ရွက်ကြပါတယ်ဘုန်းကြီးတို့တရားဓမ္မတွေကျကိုးကွယ်ရတန်ရှင်းမှုကဘလောက်လိုတယ်လဲဆိုတာဘုန်းကြီးတို့ပရိသတ်များကိုယ်တိုင်သိကြမှာပါပဲတရဏဂုံညှဉ်းနှွမ်းခြင်းရဲ့အကြောင်းကိုနောင်ဘုန်းကြီးဟောမဲ့ဟောပြောချက်တွေထဲမှာပါတယ်ဗုဒ္ဓဓမ္မသံဃာကိုကိုးကွယ်ခြင်းကဘယ်လိုတိပဲအဲ့ဒီဗုဒ္ဓဓမ္မသံဃာကိုကိုးကွယ်တဲ့ကိုးကွယ်မှုဟာညံ့နှမှုပြည့်စုံမှုဘယ်လိုဖြစ်တယ်လဲဆိုတဲ့အကြောင်းတွေဘုန်းကြီးတို့ဆက်ပြောမယ်အစီအစဉ်မှာဘုန်းကြီးထည့်ပြီးသားရှိပါတယ်။ဒါကြောင့်ဘုန်းကြီးတို့ရဲ့ဟောပြောပွဲဒီဘာသာဗုဒ္ဓဝါဒအခြေခံသင်္ဍန်းမှာအခြေခံဟောပြောချက်ပါပဲ။ဝိပဿနာတရားကိုဟောဖို့ဘုန်းကြီးတို့မရည်ရွယ်ပါဘူး။ဝိပဿနာတရားဟာဘုန်းကြီးတို့ရဲ့ကျေးဇူးရှင်ဆရာတော်ကြီးဦးသတိလမိန့်တော်မူသလိုလူသားတွေရဲ့ကောင်းပေါင်းกว่าတယ်ဘုန်းကြီးတရားတွေရံကုန်မှာဟောဆောကြီးဥတိတိလာကအမင်းရှိပါတယ်ဘာတရားတွေဟောတယ်လဲခက်ခက်နည်းနည်းတဲ့သုတ်တန်ကြီးများနဲ့ဝိပဿနာတရားဟောကြောင်းပါအေးကောင်းတယ်กว่าအဲ့ဒါမင်းတက္ကကြီးတွေအတွက်ဆိုရင်တော့ခေါင်းပေါင်းပေါ့กว่าတက္ကမကြီးတွေအတွက်ဆိုရင်တော့သဒုံးပေါ့กว่าဒါပေမဲ့ဟေးဝိပဿနာဆိုတဲ့လူခေါင်းပေါင်းလူသဒုံးတွေလာလာပါပါပေါင်းပြီးထုံးပြီးနေတာတော့ငါဘာမှအပြစ်မပြောလို့ဒါပေမဲ့ ပါဆုံးနဲ့တမိန်မြင်းအောင်ဝတ်ပေးလိုက်ပါအောင်ဆိုကြီးကမိန့်တော်မူပါတယ်ပါဆုံးတမိန်ကဘာပါလဲဆရာတော်လို့ဆိုတော့ဗုဒ္ဓဝါဒရဲ့အခြေခံတွေကိုနားလည်ဖို့သိလူတွေกว่าတယ်ဗုဒ္ဓံတရဏံကိစ္ဆာမိဆိုပေမဲ့ဟိုတစ်ဖက်မှာတရဏံကိစ္ဆာမိတွေအများကြီးရှိရှိနေတယ်ဟုတ်လားနော်အဲ့ဒါကြောင့်ဓမ္မံတရဏံကိစ္ဆာမိဆိုပြီးတော့ဟိုဘက်မှာတရဏံကိစ္ဆာမိတွေအများကြီးရှိနေရင်ပါဏာတိပါဏာဝေရမဏိဆိုပြီးတော့ဟုတ်လားတကယ်ဝေရမဏိမဖြစ်ကြရင်ပေါ့လေအေးဝိပဿနာတရားခေါင်းပေါင်းကြီးခေါင်းခေါင်းပေါင်းထားပြီးတော့အောက်ပိုင်းကအခြေခံလူကျင်ဝတ်တွေကင်းမဲ့တော့ဘာဖြစ်လဲပဇိုးထမိန်မမြဲသလိုဖြစ်နေတယ်ခေါင်းပေါင်းကြီးနဲ့လူတယောက်အခန္ဓာတွေကြည်တက်လာပဇိုးကဟုတ်လားတလောက်ပဲထားကြပါစို့နော်ဟုတ်လားအေးအေးဒီကနေ့ဘုန်းကြီးတို့ဘာပြောတယ်ဆိုတာနားလည်သေးခြင်းလို့ပါဆရာတော်ကြီးဥဒိဋ္ဌိလာရဲ့အမိန်တော်ရှိဘုံကိုဘုန်းကြီးတို့ကဖြန့်ချီတာပါဘုန်းကြီးတို့အမိန်ရှိတာမဟုတ်ပါဘူးဆရာတော်ကြီးအမိန်ရှိတာပါမယုံကြည်မေးကြည့်ပေါ့ဟုတ်လားလျှောက်ကြည့်ပေါ့ဆရာကြီးဒီတိုင်းမိန်ပါလိမ့်မယ်ဒါနဲ့တစ်ဆက်သေးပေါ့လေ။ဘုရားပရိသတ်အမောင်းသူတော်ကောင်းတို့ရေရှင်ဘွယ်လို့တော့မမှတ်နဲ့။ဟိုးကဗန်ဦးကစခဲ့တဲ့ကျွဲတွေ၊စင်တွေ၊လင်းယုံတွေ၊ဇီတွေကဘာမှမသိတာ။ဟိုလေတဲ့နေတဲ့နက်ခတ်တွေကဘာမှမသိတာကိုမှတ်ပြီးတော့ကိုယ်ကိုယ်ရာတွေကနေပြီးတော့တစ်ပြေးတစ်ပြေးအဲ့ဒီစနစ်တွေဟာဒီကနေ့ပြောက်ကွယ်သလားမပြောက်ကွယ်ဘူးလားဆိုတာဘုရားတို့ပရိသဝေဖန်နိုင်တဲ့ဉာဏ်ရှိပါတယ်မပြောက်ကွယ်ဘူးဘုရားတို့ပရိသဟုတ်လားမပြောက်ကွယ်ဘူးတချို့နေရာတွေမှာဒါတွေပို၍တောင်အားကောင်းတဲ့လက္ခဏာရှိတယ်ပယံဆရာတယောက်ဘုရားတည်ဘုရားတည်ပြီးပြီးဇီရီကြီးတည်ပြီးပြီးအင်္ဂရီတွေပိုးနေတယ်မလုံလက်စွမ်းကြအယုတ်တစ်ခုဘုရားဘေးမှာထုမလို့အာပယံဆရာကဇီရီတေအင်္ဂရီပို့တော့ဘုရားဘေးလက်စွမ်းမြအယုတ်တစ်ခုသူ့ဘုရားဘက်လက်အုပ်ကြီးဒူးတုံနေတဲ့အယုတ်ကြီးတယုတ်ထုလိုက်တယ်ဟာတခါတည်းမျက်လုံးပြူးပြူးအဆွေပြူးပြူးနဲ့ဘလူးယုတ်ကြီးထုထားတယ်ဘလူးမကြီးဟာဘလူးမဆိုရင်တော့ခေါင်းပေါ်မှာဘန်းကလေးတစ်ခုတင်အောင်မှာပဲဆိုပြီးတော့ဘန်းကလေးတစ်ခုတင်အဲ့ဒီဘန်းကလေးတဲ့ဘုရားပန်းကတ်တဲ့လူတွေပန်းတင်ဖို့ပေါ့ဆုံးကတ်တဲ့လူတွေဆုံးတင်ဖို့ပေါ့ဘုရားရေလူတဲ့လူတွေရေတင်ဖို့ပေါ့ဘုရားဆရာရည်ရွယ်ချက်ကတော့ဒါပဲတိပြင်းဘာမှမရွယ်ဘူးအဲ့တော့ဘုရားဆေးသုတ်ထုံးသုတ်မဲနဲ့ခြေတဲ့ဆေးသုတ်သမန်းကလည်းဆေးလေးပါလေးကပိုသေးတယ်ပိုရိရှံတဲ့ဆေးလေးဒီဘလူးရုပ်ဟိုကခြေဒီကခြေဆိုတော့ဟာကလေးတွေဆိုရင်တော့ကြောက်လိုက်တဲ့ဖြစ်ချင်းလောက်ထားပြခဲ့အဲ့ဒီတည်းဘုရားစာရေးတွေကောင်းတဲ့ယောက်ကဗာရေးပြခဲ့တော့ဆိုတော့သူ့ဆေးလေးပါလေးကျန်တာနဲ့ဒီအယုတ်ကြီးကိုမဲကုဝံဆိုပြီးတော့ရေးပြခဲ့ဒါပဲမူရင်းချိရဟာဒါထက်မပိုးเนาะဒါထက်မပိုးဥပုံနေကြတော့ဘုန်းကြီးတို့ပရိသတ်ကြီးကုလိုမိုးတွင်ရသည်အဲ့ဒီအယုတ်ကြီးရှိတဲ့အရာဟာမိုးကောင်းတဲ့အရာသီရိရှင်မြန်မာမြစ်တိုးကြီးကထူတယ်။ကျောင်းဥပုသ်ဆောင်လာတဲ့အဖွားကြီးတွေညနေဆောင်အိမ်ပြန်ကန်ပြီးတော့ဇေရီတော်သွားပြီးတော့ရှစ်ခိုးဥခိုက်။ဇေရီတော်သွားရှစ်ခိုးဥခိုက်တော့အဖွားကြီးတွေကုန်းပြီးတော့ဘုရားရှိဥလဲချလိုက်တော့အောက်ကမြက်ပင်ကမျက်လုံးထုံးမိသွားတယ်။မျက်သီးမျက်ပွင့်လေးတွေမျက်လုံးနဲ့ဝင်သွားတယ်။အဲဒီဟာပုတ်တဲ့မျက်လုံးနဲ့မိုက်ဝင်တယ်မျက်သီးဝင်တယ်ဆိုပေါ့မောကပြင်းထန်စွာရွာထားတယ်မို့လားအဲ့ဒီတော့ဘာလုပ်မလဲကိုင်းကမဲကုဝင်ခေါင်းမောကဘန်းကုန်းထဲကရေလေးယူပြီးတော့မျက်လုံးပေါက်ထား ਉਹ ကားအလောစွာဒီမျက်သီးလေးကထွက်ပြီးတော့သူ့မျက်လုံးကကောင်းပါအမလေးမဲကုဝင်ဖြစ်ပြီလေမဲကုဝင်မျက်စင်းတယ်ကောင်းတယ်ဆိုတော့ဘွားကြီးတွေလျှောက်ပြောတာတရွာလုံးအောင်းအောင်းကြွကြွနဲ့မြင့်စင်းလူဖို့လာလိုက်ကြတာပလေးမုံများစနဲ့လူတွေချီတက်တယ်အဲ့ဒီဘုရား ဘမနိုင်ငံကြော်ကြတယ်မေကိုဝန်စီဆေးယူသွားရအောင်လေဟုတ်လားမေကိုဝန်တကိုးကြီးပုံကတော့အဲ့ဒီလိုပဲဒီလိုလေးတွေဖြစ်ဖြစ်သွားတာဟာနောက်ဆုံးကြတော့သမိုင်းကြီးတဲ့ဆရာကအဲ့ဒါကိုစွာဥတ္တုပြုစုပြီးတော့ထဲထဲဝါမှာခန့်ခန့်ညံ့ညံ့တွေရှောက်ကြီးပြစ်လိုက်ရင်ဒါတွေဟာမခက်ဘူးလားသာရည်တဲ့လူတယောက်ကဒါတွေကိုမှတ်တမ်းလုပ်ပါတယ်ပါတယ်ဆိုပြီးတော့ဒီမေကုံဝန်ကြီးဘလောက်တကူကြီးတဲ့မျက်စိနာကိုဆေးပေးတယ်ဘိုင်းနာလာဆေးပေးတယ်ပါတယ်ညာတဲ့အကုန်ကြီးရေးလွတ်လိုက်လို့ရှိရင်အဲ့ဒီသာအုပ်ကြီးဖာပြီးတော့နောက်ကနေလူတအုပ်ကြီးလျှောက်လိုက်ကြဘွားရောတဲ့ကိုယ်ပေါ်ကအမှလမ်းကြောင်းကြီးကိုတတ္တလောကကြီးကအများကြီးဒီတိုင်းလိုက်မိကြပါတယ်ဒီလိုဖြစ်ကြတာတတ္တဝါတွေကအများကြီးပဲဒီတော့ဘုန်းကြီးတို့မြတ်ဗုဒ္ဓကဗဒံကုသလဇတ်တော်မှာမိန်တော်မူသည့်ဇဂတရရှိပါတယ်ဇတံဗရဏတော်ဗယံမမလို့ပြန်ရင်ကိုးကွယ်ရာမှဘေးဖြစ်တတ်သည်ကိုးကွယ်ရာမှဘေးဖြစ်တတ်သည်အဲ့ဒီတိပ္ပယကျောက်လို့ကိုးကွယ်ရာအမျိုးမျိုးရှာကြတဲ့ပုဂ္ဂိုလ်တွေကိုးကွယ်ရာအမျိုးမျိုးတော့တွေ့မယ်သာတံဗရဏတောဗယံဗရဏတောကိုးကွယ်ရာမှာဗယံဘေးသည့်သာတံဖြစ်တတ်တယ်ဗရဏတောကိုးကွယ်ရာကြောင့်ဗယံဘေးသည့်သာတံဖြစ်တတ်တယ်ကိုးကွယ်ရာကဘေးဖြစ်တတ်တယ်ရေကိုကိုရဲ့ပုဂ္ဂိုလ်တွေတော်တော်ကြာရေကနေဘေးအန္တရာယ်ဖြစ်လာတယ်မိကိုကိုရဲ့ပုဂ္ဂိုလ်တွေတော်တော်ကြာမိကဘေးအန္တရာယ်ဖြစ်လာတယ်တောကိုကိုကိုရဲ့ပုဂ္ဂိုလ်တွေအဲ့ဒီတောကဒုက္ခဘေးတယ်တောင်ကိုကိုရဲ့ပုဂ္ဂိုလ်တွေအဲ့ဒီတောင်ကဒုက္ခဘေးတယ်သစ်ပင်ကြီးကိုကိုကိုရဲ့ပုဂ္ဂိုလ်တွေအဲ့ဒီသစ်ပင်ကဘာဖြစ်လဲဘေးဒုက္ခဘေးလာတယ်အသက်မဲ့ကြီးလျှောက်ပြောတာပဲကောင်းပါလေနော်ဟုတ်လားအေးအဲ့ဒါအပြည့်ကင်းတယ်နေကိုကိုရဲ့ပုဂ္ဂိုလ်တွေလက်ကိုကိုရဲ့ပုဂ္ဂိုလ်တွေနက်ခတ်ကိုကိုရဲ့ပုဂ္ဂိုလ်တွေရေကိုကိုရဲ့ပုဂ္ဂိုလ်တွေမိကိုကိုရဲ့ပုဂ္ဂိုလ်တွေမိကိုကိုရဲ့အိန္ဒိယမှာလုံးခေတ်စားအဲ့ဒီလိုကိုကိုရဲ့အမျိုးမျိုးရှာပြီးတော့ကိုကိုကြတာဘာကြောင့်လဲဘယတိစီတာကျောက်စိတ်ကြကျောက်လို့ကိုယ်ခွေရင်တကားတကားကြတော့ပို့ပြီးတော့ကျောက်ရှာကောင်းတာတွေဖြစ်ဖြစ်လာတယ်အဲ့ဒါကိုမြတ်စွာဘုရားကသာတံပရဏတောဗယံလို့ဒီလိုမှားထားတယ်ပရဏတောကိုယ်ခွေရာကြောင့်ဗယံဘေးတိသာတံဖြစ်တတ်တယ်တဲ့ကိုယ်ခွေမှုတွေဘေးကစသလဲကျောက်စိတ်ကစပါတယ်အဲ့ဒီကြောင့်စိတ်နဲ့စကိုယ်ပေါ်ရတဲ့ဟာတောတွေတောင်တွေသစ်ပင်တွေဥယျာဉ်တွေရေတွေမီးတွေတရိစံမျိုးစုံတွေအဲ့ဒီကနေအဆင့်မြင့်လိုက်တော့ဘာဖြစ်လဲနတ်အမျိုးမျိုးဘလူးအမျိုးမျိုးတွေဒါတွေဟာကိုယ်ပေါ်ရတွေတဲ့ရောက်လာပါတယ်အဲ့ဒီကိုယ်ပေါ်ရအမျိုးမျိုးဟာတဆင့်တဲ့တဆင့်တဆင့်တဲ့တဆင့်ရင့်ကျက်ရင့်ကျက်လို့တောင်းကလာတဲ့အချိန်အိန္ဒိယပြည်ကြီးမှာအမြင့်ဆုံးအဆင့်ဟာပါလေအင်ဒူဝါဒဗေမနဝါဒတောင်းကားတဲ့အချိန်ကြီးဖြစ်ပါအဲ့ဒီအချိန်ကအမြင့်ဆုံးပဲအင်ဒူဝါဒဗေမနဝါဒအမြင့်ဆုံးအချိန်သို့ရောက်ပြီးဆိုတော့မှဘုန်းကြီးတို့မြတ်ဗုဒ္ဓကပွင့်တော်မူလာခြင်းဖြစ်ပါဘုန်းကြီးတို့မြတ်ဗုဒ္ဓပွင့်တော်မူလာတဲ့မဂရိကိုပြောထားပြီးပြီ BC 588ဖွာတာကို623လို့မှတ်မိပါပြီဘုရားဖြစ်တော့588 588ဗုဒ္ဓအဖြစ်သို့ရောက်ပြီဆိုတော့မှဗုဒ္ဓကဘာတွေကိုရှုပ်ပြန့်သွားတယ်လဲလို့ဆိုတော့သစ္စာတရားကိုပြတယ်လို့ဗုဒ္ဓဝါဒကိုတလုံးနဲ့အတူချုပ်ဒါပဲမှတ်ပါအဲ့ဒီကံဒီချက်တွင်ပြီးတော့ဘုန်းကြီးတို့ပြောရမှာဖြစ်ပါတယ်။ညဗုဒ္ဓပွင့်ပေါ်လာတဲ့အချိန်ကျတော့ဗုဒ္ဓကဘာကိုပြတယ်လဲဆိုရင်သစ္စာတရား นิสสันဆိုတာဘာလဲဆိုရင်တကယ်ရှိတော့တကယ်မှန်တော့တရားရှိလဲရှိတယ်မှန်လဲမှန်တယ်အဲ့ဒါကိုသစ္စာတရားကာလတိုင်းမှာမှန်တယ်ဒေသတိုင်းမှာမှန်တယ်ပုဂ္ဂိုလ်တိုင်းမှာမှန်တယ်ဘယ်လိုမျိုးမှန်ကာလဒေသပုဂ္ဂိုလ်မရွေးမှန်တဲ့တရားဟုတ်ရှိရှိကဘာကဘာတုံးကလည်းမှန်ခဲ့ပါတယ်ဒီကနေ့ကဘာမှလည်းမှန်နေပါတယ်နောက်အနာဂတ်ကဘာကဘာမှလည်းမှန်နေအောင်မှာပါပဲကာလတိုင်းမှာမှန်တော့တရားဘယ်ပုဂ္ဂိုလ်အတွက်ပဲဖြစ်ဖြစ်ဗုဒ္ဓဘာသာဟုတ်ခြင်းလည်းဟုတ်မဟုတ်ခြင်းလည်းနေလူသားဟုတ်ခြင်းဟုတ်မဟုတ်ခြင်းနေသက်ရှိတတဝါတိုင်းအတွက်ဘယ်လူမျိုးဘယ်သရဝါအတွက်ဖြစ်ဖြစ်ပုဂ္ဂိုလ်တိုင်းအတွက်မှန်သောတရားဘယ်ဒီသမှာဖြစ်ဖြစ်ဗမာပြည်မှာမှသာလင်မှန်ရမှာလားအိန္ဒိယမှာသာလင်မှန်ရမှာလားအင်္ဂလန်အမေရိကန်ကြတော့မမှန်ဘူးလားလူပြည်မှာသာလင်မှန်ရမှာလားနတ်ပြည်ကြတော့မမှန်ဘူးလားဒီလိုမဟုတ်ဘူးတဲ့ဘယ်အရဘယ်ဒေသဘယ်ကဘာမှာပဲဖြစ်ဖြစ်ဒေသတိုင်းမှာမှန်သောတရားကာလဒေသပုဂ္ဂိုလ်မရွေးမှန်သောတရားအဲ့ဒါကိုဘာခေါ်လဲသစ္စာ universal truth လို့ခေါ်ပါတယ် universal truth လို့ခေါ်ပါတယ်ဘုန်းကြီးတို့ဗုဒ္ဓရဲ့သစ္စာတရားအလွန်ကြည်ပြတ်ပါတယ်နော်ဗုဒ္ဓကိုယုံသူတို့အတွက်သာလဲမှန်ပြီးတော့မယုံသူတို့အတွက်မမှန်ဘူးလို့ဒီလိုမဟုတ်ဘူးနော်ယုံသူအတွက်ရောဗုဒ္ဓကိုကိုးကွယ်သူအတွက်ရောမကိုးကွယ်သူအတွက်ရောအကုန်လုံးပဲမှန်တယ်ဗုဒ္ဓတရားထောကန်နေတဲ့ခေတ်မှရောဗုဒ္ဓတရားကွယ်နေတဲ့ခေတ်မှရောမှန်နေပါတယ်ဗုဒ္ဓပွင့်တဲ့အရတ်မှရောဗုဒ္ဓမပွင့်တဲ့အရတ်မှရောမှန်နေပါတယ်ကာလဒေသပုဂ္ဂိုလ်မရေမှန်သောတရားအဲ့ဒါပါခေါသစ္စာတရားဟုတ်လားသစ္စာဆိုတဲ့အဓိပ္ပာယ်ကိုဘုန်းကြီးတို့ရကြပါပြီ။ကာလဒေသပုဂ္ဂိုလ်မရွေတကယ်ရှိ၍တကယ်မှန်သောတရားအဲ့ဒါကိုသစ္စာတဲ့ဟုတ်လား။အဲ့ဒါကိုဘုန်းကြီးတို့ပရိသတ်ဘယ်နဲ့ခေါ်မလဲ။သစ္စာ။သစ္စာရဲ့နောက်နားမှာဓမ္မဆိုတဲ့ပုဒ္ဒပုဂ္ဂိုလ်ထည့်လိုက်။သစ္စာဓမ္မဘာဓမ္မဘုရားတို့မြတ်စွာဘုရားကဘယ်လိုဓမ္မမျိုးကိုပြောတယ်လဲဆိုရင်သစ္စာဓမ္မကိုပြောပြပါတယ်ဒီလိုသစ္စာတရားကိုသိတဲ့အတွက်ကြောင့်ဘုန်းကြီးတို့ဘုရားကိုဗုဒ္ဓလို့ခေါ်ပါတယ်ဗုဒ္ဓဆိုတာသစ္စာကိုသိသူဆိုတဲ့အဓိပ္ပာယ်ရသစ္စာကိုသိသူကိုသိတဲ့သစ္စာကိုပြန်၍ပြောပြသူဟုတ်လားဒီတော့လောလောကလေးပြောလိုက်ရအောင်အမှန်တရားကိုကိုယ်တိုင်သိပြီးတော့အမှန်တရားကိုပြန်ဟောတဲ့ပုဂ္ဂိုလ်ဟာဗုဒ္ဓကိုယ်ဝေခံဆိုတဲ့ပုဂ္ဂိုလ်ပေါင်းများစွာထဲမှာအမှန်တရားကိုတကယ်ဟောပြတာဟာဘုန်းကြီးတို့မြတ်ဗုဒ္ဓဖြစ်ပါတယ်သစ္စာတရားကိုဟောပြတဲ့ဘုရားသည်ဘယ်ဘုရားလဲဗုဒ္ဓအမိခံသောဘုရားဘယ်လိုသစ္စာတွေပြောတယ်လဲဆိုတာကိုဘုန်းကြီးတို့နောက်ထပ်ပြီးတော့ပြောပါမယ်။ဒီတော့ဗုဒ္ဓရဲ့တရားဟာဘာတရားဗုဒ္ဓသည်ဘယ်လိုပုဂ္ဂိုလ်ဆိုတာဘုန်းကြီးတို့ပရိသတ်သိရှိနားလည်သွားကြပါပြီ။ဒီတော့ဘုန်းကြီးတို့ကိုးကားချက်စာရန်လေးတစ်ခုကိုဘုန်းကြီးတို့နည်းနည်းဘုန်းကြီးတို့ရေးပြပါရစေ။မနေ့ကဘုန်းကြီးတို့15မိနစ်အချိန်ရော့သွားတဲ့အတွက်ကြောင့်ဒီကနေ့15မိနစ်ဘုန်းကြီးတို့ပို့ပြီးတော့ပြောပါတယ်ယတ္ထနုသိတံပฏิပိဇမာနီစတုသူအပါယေသူအပတ္တမာနီဒါရေတိတိဓမ္မောဓမ္မဆိုတဲ့ပုရဲ့အဓိပ္ပာယ်ဗုဒ္ဓပုတ်အဓိပ္ပာယ်ကိုကိုယ်နဲ့ကဘုန်းကြီးပြောပြီးသစ္စာကိုသိသူသစ္စာကိုဟောပြသူဗုဒ္ဓဓမ္မဆိုတာဘာလဲဘုန်းကြီးတို့ပရိသတ်ကဓမ္မ ဆိုရင်တရားလို့ဒီလိုပဲဆိုလိုက်ကြတယ်။ယတ္တနုသိတံပฏิပိသမာနေသတ္တုသုအပ္ပယေသူအပ္ပဒမာနေဓာရေတိတိဓမ္မောယတ္တနုသိတံသုံးမသည်အာလျော်စွာဘုသူကသုံးမတယ်ဆိုတာပြောဖို့မလိုပါဘူး။ဘုဒ္ဓကသုံးမတယ်ယတ္တနုသိတံဗုဒ္ဓရှင်တော်ဆုံးမသည်အလျော်စွာပฏิပိသမာနေကျင့်ကြကုန်သောပฏิပိသမာနေကျင့်ကြတဲ့တတဝါတို့ကိုသတုစုအပါယေသူအဘယ်လေးပါးတို့၌အပတ္တမာနေမကြောက်ရလေအောင်ဒါရီတီတီဒါရီတီတီဆောင်ရွက်တတ်သည့်ဖြစ်ခြင်းကြောင့်ပို့ဆောင်တတ်သည့်ဖြစ်ခြင်းကြောင့်ပေဆောင်တတ်သည့်ဖြစ်ခြင်းကြောင့်ဓမ္မောဓမ္မမိ၏ဗုဒ္ဓဆုံးမသည့်အတိုင်ကျင့်ကြသူတို့ကိုအပယ်လေးပါးတို့တို့မကြောက်ရလေအောင်ရွှဲဆောင်တတ်သောကြောင့်ဘာခေါ်လဲဓမ္မခေါ်တယ်ဗုဒ္ဓဆုံးမတဲ့အတိုင်းကျင့်တဲ့ပုဂ္ဂိုလ်တွေကိုမကြဆုံးရအောင်တဲ့ခေါ်ဆောင်သွားတဲ့သဘောဟာဓမ္မပါပဲဗုဒ္ဓဆုံးမတဲ့အတိုင်းကျင့်တဲ့ပုဂ္ဂိုလ်တွေကိုဘယ်တော့မှကြဆုံးခြင်းမရှိရလေအောင်ဆုံးရှုံးခြင်းမဖြစ်ရလေအောင်သတ္တုသူအပါယေသူအပယ်လေးပါးတို့၌အပတ္တမနေမကြောက်ရလေအောင်ဘယ်တော့မှဆုံးရှုံးခြင်းမဖြစ်ရလေအောင်ကြဆုံးခြင်းမဖြစ်ရလေအောင်ဒါရီတီတီပယ်ဆောင်သွားသည့်ဖြစ်ခြင်းကြောင့်ခေါ်ဆောင်သွားသည့်ဖြစ်ခြင်းကြောင့်ဓမ္မောဓမ္မမိ၏ဗုဒ္ဓဆုံးမသည့်အတိုင်ကျင့်သူတို့ကိုအပယ်လေးပါးတို့သို့မကြဆုံးမကြရောက်ရလေအောင်သင်ဆောင်သွားတဲ့သဘောဟာဓမ္မဓမ္မဆိုတာပါလေကျင့်သူတို့ကိုမကြဆုံးရအောင်သင်ဆောင်ပါတဲ့ဓမ္မရဲ့တတ္တိဟာဘာတတ္တိရှိသလဲသင်ဆောင်တဲ့တတ္တိရှိတယ်ခေါ်ဆောင်တဲ့တတ္တိရှိတယ်ကြဆုံးမဲ့ပုဂ္ဂိုလ်တွေကိုမကြဆုံးရအောင်ဆုံးရှုံးမဲ့ပုဂ္ဂိုလ်တွေမဆုံးရှုံးရလေအောင်အောက်တန်းကျသွားမဲ့ပုဂ္ဂိုလ်တွေကိုအောက်တန်းမကျရလေအောင်သင်ဆောင်သွားတာခေါ်ဆောင်သွားတာဟာပါလေဓမ္မပါပဲသို့တော့ရှင်းနာမှာချွင်းချက်ကလေးတစ်ခုကိုသတိပြုမိလိမ့်မယ်ယတ္ထာနုသိတံပฏิပိသမာနေတဲ့ဒါအရေးကြီးတယ်ယတ္ထာနုသိတံဗုဒ္ဓဆုံးမသည့်အတိုင်ပฏิပိသမာနေပါပါလေကျင့်သူတို့ကိုမဲအဲ့ဒီလူတွေကိုမှခေါ်မှာဟုတ်လားအေးဒါလေးတော့မမေ့ရဘူးဗုဒ္ဓဆုံးမတဲ့အတိုင်းကျင်းတဲ့ပုဂ္ဂိုလ်တွေကိုဘယ်သူကခေါ်ဆောင်သွားမလဲဗုဒ္ဓကခေါ်သွားမှလားဓမ္မကခေါ်သွားမှလားအာဘုန်းကြီးတို့ပရိသတ်သိပ်ကွာသွားပြီခုနကပြောခဲ့တဲ့ပြောခဲ့တဲ့ရှင်းပင်းကဘာသာရေးတွေသိပ်ကွာသွားပြီဟုတ်လားဗုဒ္ဓပြထားတဲ့အတိုင်သင်ထားတဲ့အတိုင်ဆုံးမထားတဲ့အတိုင်ကျင့်တဲ့ပုဂ္ဂိုလ်တွေကိုတခါတည်းအောက်တန်းမကြအထက်တန်းရောက်အောင်ဘုသူကခေါ်သွားအဲ့ဒီကျင့်တဲ့တရားကခေါ်သွားမှဗုဒ္ဓကခေါ်သွားမှမဟုတ်တဲ့ကိုကျင့်တဲ့တရားကကိုကိုခေါ်သွားလိမ့်မယ်ဆိုတာကိုယုံကြည်ထားဖို့ပါပဲဗုဒ္ဓဝါဒအရာကိုကိုွေခြင်းဟာဘုရားတို့ပရိသတ်ကြီးအဲ့ဒီအထည်ရောက်ရမယ်နော်ဒါမှအစင်တန်းမြင့်လားကိုယ်ကိုခေါ်သွားမဲ့ပုဂ္ဂိုလ်သိသွားမဲ့ပုဂ္ဂိုလ်ဆောင်သွားမဲ့ပုဂ္ဂိုလ်ကေတင်သွားမဲ့ပုဂ္ဂိုလ်တတ္တဝါတခြားမရှိဘူးကိုယ်ကိုသိဆောင်သွားမှခေါ်ဆောင်သွားမှအစင်တန်မြင့်တင်ပေးလိုက်မှဘာလို့လဲဆိုရင်ကိုကျင့်သုံးထားတဲ့တရားပါပဲဒီတော့ဒီစကားတရားဘုန်းကြီးထပ်ပြီးတော့ပရိသတ်အားဖြင့်ခြိပါမယ်ပရိသတ်ခမင်းများဒီ vida ဖြစ်ကောင်းဖြစ်နေလိမ့်မယ်ထေရဂါထာပါဠိတော်မှာလာတဲ့စကားပါ ပြရပါလားဓမ္မောဟဝေရက္ခတိဓမ္မစာရိန်စာရိန်လို့ဒီလိုပတ်ပါစာရီလို့မပတ်ပါနဲ့ပါဠိဗဒာနီလွဲသွားမှာဆိုလို့ပါပါဠိဂရမကစာရိန်လို့ရှိရမှာပါဓမ္မဟဝေရက္ခတိဓမ္မစာရိဘုရားပရိသတ်ဖြည်းဖြည်းဖတ်ကြည့်စမ်းပါဓမ္မဟဝေရက္ခတိဓမ္မစာရိနော်အပြည့်အစုံကတော့အဲ့ဒီလိုစာပိုက်မျိုး၄ပိုက်ရှိပါတယ်အချိန်ကုန်ငဲ့ပြီးတော့ဘုန်းကြီးတို့ဒီတစ်ပိုက်ပဲထုံနှုတ်ပြပါတယ်နောက်ထပ်သူအဓိပ္ပာယ်ကိုပို၍လေးနဲ့စေတဲ့စာပိုက်၄ခု၃ခုချက်ပါသေးတယ်ဓမ္မဟဝေရကတိဓမ္မစာရိဓမ္မသူစိန်သောဒုက္ခမဝဟတိဧသာနိသံသောဓမ္မေသူစိန်နေနဒုက္ခတိံကိစ္စတိဓမ္မစာရိဒါပြည့်စုံဓမ္မဟဝေရကတိဓမ္မစာရိဓမ္မဓမ္မသည်ဒီလိုပဲထားကြပါစို့ဓမ္မရဲ့အဓိပ္ပာယ်ပြောပြပြီတတ်ဆုံးမဲ့ပုဂ္ဂိုလ်တွေမကြဆုံးရအောင်အထက်တန်းရအောင်သင်ဆောင်သွားတာဟာဘာလဲဓမ္မဓမ္မဘုရဲ့အဓိပ္ပာယ်နောက်ဒုတိယအဓိပ္ပာယ်တစ်ခုကိုနောက်ပြောပါဓမ္မဓမ္မသည်ဓမ္မစာရိအဲ့ဒီဓမ္မကျင့်တဲ့လူကိုနတ်ကိုမြန်မာကိုဘသူကိုပဲဖြစ်ဖြစ်တိရစ္ဆာန်လေးကျင့်လဲတိရစ္ဆာန်လေးပေါ့ဓမ္မစာရိတရားကျင့်တဲ့လူကိုနတ်ကိုမြန်မာကိုတတ္တဝါကိုဘသူကိုဖြစ်ဖြစ်အတန်စာမခွဲအမျိုးစားမရွေးဘူးဓမ္မဓမ္မတိဓမ္မစာရိဓမ္မကိုကျင့်တဲ့ပုဂ္ဂိုလ်ကိုဟဝေဟဝေဒီပုဂ္ဂိုလ်ကသိတ်ကောင်းသိတ်ကူအဓိပ္ပာယ်လေးနဲ့ဟောဤတကယ်ကိုပဲပရခတိစောင့်ရှောက်ပါတယ်တဲ့ဓမ္မဓမ္မတိဓမ္မစာရင်ဓမ္မကိုကျင့်နေတဲ့ပုဂ္ဂိုလ်ကဟောဤတကယ်ကိုပဲရခတိစောင့်ပါတယ်အဲ့ဒါဗမာပြန်ပဲနဲ့ရတယ်တရားသည်တရားကျင့်သူကိုတကယ်စောင့်ဤတဲ့ဘုရားပရိသတ်ကိုဘယ်သူစောင့်တရားကစောင့်ပါဘုရားပရိသတ်ကိုစောင်းရှောက်မဲ့ပုဂ္ဂိုလ်တွေ့ပလားဘယ်သူလဲတရားခုနကကျွဲတွေလင်းယုံတွေဘာတွေညာတွေပေါ့လေအဲ့ဒါတွေအကုန်ကြံခဲ့ပြီမဟုတ်လားကြံခဲ့ပြီအကုန်လုံးကြံရခဲ့ပြီဟုတ်လားဗြဟ္မာတွေဗိရှင်တွေဘာဖြစ်လဲအကုန်လုံးကြံရခဲ့ပြီကြံရခဲ့ပြီဘုန်းကြီးတို့ဗုဒ္ဓရဲ့ကိုယ်ပဲမူကအဲ့ဒီလမ်းကြောင်းတွေကအကုန်လုံးဖဲ့ထွက်လာဒီကနေ့ဖက်ထွက်လာတဲ့တခြားစီဖြစ်သွားပြီ။ဘုရားတို့ပရိသတ်ကိုကဲတင်မှဓမ္မ။ဘုရားတို့ပရိသတ်ကိုစောင့်ရှောက်မှဓမ္မ။ဘုရားတို့ဟောဒီလူသားတွေကိုကဲတင်မှဓမ္မစောင့်ရှောက်မဲ့ဥစ္စာဓမ္မ။တခါတဲ့ဒုက္ခဒွင်းကြီးတွေကနေပြီးတော့ဒုက္ခအတိပြီးတဲ့နေရာတစ်ခုခုကိုပေါ့လေသေဆောင်သွားမှာဟာဓမ္မ။ခုနကကိုယ်ကဘာဥကစကြတဲ့ကိုယ်ကိုရာတွေကနေအမြင့်ဆုံးကိုယ်ကိုရာတို့အထိအဲ့ဒီနောက်ပိုင်းကကိုယ်ကိုရာတွေအကုန်လုံးအကုန်လုံးကဘာဖြစ်လဲကြံရခဲ့ပါပြီတဲ့ဗုဒ္ဓရဲ့ကိုယ်ကိုမှုကဒီလိုလာပါတယ်ဒီတော့ဓမ္မကိုဗုဒ္ဓဆုံးမတဲ့အတိုင်းသာမကျင့်ဘူးဆိုရင်တော့ထိုးသူမှစောင့်ရှောက်မဲ့ပုဂ္ဂိုလ်ရှိသေးလားအဲ့ဒါကိုသဘောပေါက်ကြရမယ်ဗုဒ္ဓဤဓမ္မအတိုင်းမကျင့်ကြဘူးသံဆိုရင်ကိုယ်မှာစောင့်ရှောက်မဲ့လူမရှိပါဘူးကဲတင်မဲ့လူနတ်ဗြဟ္မာတစုံတယောက်မရှိပါဘူးကိုကျင့်တဲ့တရားသည်ကိုယ်ကိုစောင့်ရှောက်ပါလိမ့်မယ်နည်းနည်းကျင့်ရင်နည်းနည်းအစောင့်ရှောက်ရတယ်အလတ်စားလောက်ကျင့်တော့တော်တော်တန်တန်စောင့်ရှောက်ရတယ်သိကျင့်တဲ့ပုဂ္ဂိုလ်မှာအများကြီးစောင့်ရှောက်ရတယ်အဲဒါကြောင့်အစောင့်အရှောက်နဲ့ကဲတင်မှုကိုအများကြီးကြီးလိုလားတဲ့ဘုရားတို့ပရိသတ်ဘာလုပ်ကြမလဲဓမ္မကိုကျင့်သုံးကြရမှာဒ ธรรมังตระณังกิสสามิโซราจึงบ้องจึงဖြစ်ပါတယ်ဟုတ်လားธรรมังตระณังกิสสามิโซราဘာလောက်ထားလဲတရားကိုจึงသုံးတာဗုဒ္ဓံตระณังกิสสามิโซราလဲတရားကိုจึงသုံးတာနော်သာဝိမေပရိသဘောင်းသူတော်ကောင်းတို့ဗုဒ္ဓံတရဏံကိစ္ဆာမိဗုဒ္ဓကိုအာကိုပါတယ်ဒီဒီပဲတော့ရှိမောလားဘာကြောင့်မြတ်ဗုဒ္ဓကိုအာကိုရသလဲတလုံးနဲ့အမှန်တရားကိုပြောပြတဲ့အတွေ့အကြုံဘုန်းကြီးတို့ကအာကိုနေရတာဟုတ်ဘူးလားအမှန်တရားတို့အကြောင်းနောက်ဘုန်းကြီးတို့ဆက်ပါမယ်နော်ဗုဒ္ဓကိုဘာကြောင့်ကိုးကွယ်သလဲသစ္စာတရားကိုဟောပြလို့ဆရာအနေနဲ့ကိုးကွယ်တာဘယ်လိုဗုဒ္ဓရဲ့ဂုဏ်တော်၉ပါးထဲမှာတတ္ထာဒေဝမနုဿာနံဒီလိုပါတယ်မဟုတ်လားတတ္ထာဒေဝမနုဿာနံဗုဒ္ဓ is the greatest teacher of men and gods ဆိုပြီးတော့ဘုန်းကြီးတို့ဗုဒ္ဓစာဆောင်လေးထဲမှာရေးထားပါတယ်ပတ္ထာဒေဝမနုဿာနံဗုဒ္ဓသည်ပတ္ထာဆရာဘုသူဆရာလေဒေဝနဲ့မနုဿတို့ရဲ့ဆရာဘုသူနဲ့ဘုသူဆရာလေဒေဝကိုမောဟိတော်ပရိသတ်ကဘာအယယကခေါ်လို့ပဲဘာသာပြန်တာပဲဟုတ်လားဒေဝဆိုတဲ့ပုဂ္ဂိုလ်ခေါ်လို့ပဲဘာသာပြန်ညတာပဲမနုဿာကိုတော့ဒါရှင်းတယ်ပေါ့လေဒါပြောကြမလို့ပါဘူးဒေဝနဲ့မနုဿာတို့ရဲ့ဆရာကြီးဘယ်သူလဲဗုဒ္ဓဗုဒ္ဓဗုဒ္ဓသည်ဒေဝမနုဿာနံဒေဝနဲ့မနုဿာတို့ဤလူနဲ့နတ်တို့ဤ God and man လူနဲ့နတ်တို့ဤသတ္ထဆရာ greatest teacher အကြီးဆုံးသောဆရာဘာဖြစ်လို့အကြီးဆုံးသောဆရာဖြစ်ရလဲအဲ့ဒီခေါ်ရီပြောမပြသွားတဲ့သစ္စာကိုဘုန်းကြီးတို့ဗုဒ္ဓကပြောပြသွားပါတယ်တဲ့အဲ့ဒါကြောင့်ခေါ်တို့ရဲ့ဆရာလည်းဖြစ်ပါတယ်လူတို့ရဲ့ဆရာနတ်တို့ရဲ့ဆရာဒေဝတို့ရဲ့ဆရာဗြဟ္မာတို့ရဲ့ဆရာမနုဿတို့ရဲ့ဆရာအဲ့ဒါကိုဘာပြောသတ္ထဒေဝမနုဿာနံနော်ဒီတော့ဘုန်းကြီးတို့အမျိုးကောင်းသားတွေမျိုးကောင်းသမီးတွေဗုဒ္ဓကိုကိုးကွယ်တာဟာသက်ရှိတတ်တဲ့လောကကြီးတစ်ခုလုံးရဲ့ဆရာကိုဘုန်းကြီးတို့ကဆရာအနေနဲ့ကိုးကွယ်နေကြပါတယ်ဓမ္မကိုတော့ကျင့်သုံးတဲ့အနေနဲ့ကိုးကွယ်နေကြပါတယ်တန်ခါကြတော့ဘယ်လိုလဲဘုန်းကြီးတို့ဗုဒ္ဓပြောပြတဲ့သစ္စာတရားတို့ကိုဗုဒ္ဓကွယ်ပြီးတဲ့နောက်ဒီကနေ့2528နှစ်တို့ရောက်ပြီမကွယ်မပြောက်ရအောင်ဘယ်ပုဂ္ဂိုလ်တွေထိန်းခဲ့တလဲဘလောက်အံ့ဩစရာကောင်းတလဲဗုဒ္ဓ45နှစ်မပြတ်ဟောထားတဲ့တရားတော်တွေကိုအန္တရာရှင်မြတ်တို့ဟာနှုတ်ကနေနှုတ်နှုတ်ကနေနှုတ်နှုတ်ဆင့်ကမ်းပြီးတော့ပယ်ခဲ့တာဟုတ်လားဒီကနေ့ကဘာအယညာကဘလောက်ပေတတ်တာဘုန်းကြီးတို့ယူနီဘာစီကဆရာကြီးတွေကိုဘုန်းကြီးတို့အလွန်လေးစားပါတယ်။ကဘာရရကတက်ကတူဆရာကြီးများအလွန်လေးစားပါတယ်။ဒါပေမဲ့လည်းပဲဟောကြပြောကြသူဆိုရင်အလုံးစာတန်းလေးရေးလာပြီးတော့မှဖတ်ကြတာရှိပါပဲ။နှုတ်တဲ့အာကုန်ဆောင်ကြသူဆိုလို့ရှိရင်အမလေးဒါတွေပင်မနဲ့ဆိုပြီးတော့မဆောင်ရဘူးနော်။ဘုရားရဲ့နိဂေ၅ညတိရက၃မို့ဓမ္မခန္ဓာ၈သောင်း၄တော့ဘုန်းကြီးတွေဒီစာအုပ်လေးထဲမှာရေးထားတယ်။ဘိုင်ဘယ်ကျမ်းရဲ့အစပေါင်း30ဘိုင်ဘယ်ကျမ်းထက်ပို့ပြီးတော့အစပေါင်း30ကြီးတယ်တိရက၃မို့။အဲ့ဒီကျမ်းကိုသံဃာတော်တွေဘယ်လိုဆောင်ခဲ့တယ်။စာနဲ့ရေးပြီးတော့ဆောင်ခဲ့သလားနှုတ်နဲ့ဆောင်ခဲ့။ဘုရားကွယ်ပြီးတဲ့နောက်ပထမသင်္ဃာယနာဒုတိယသင်္ဃာယနာတတိယသင်္ဃာယနာသတ္တုထသင်္ဃာယနာအထီးတဲ့နှစ်ပေါင်း1000ကျော်နှုတ်ကန်နေနှုတ်နှုတ်ကန်နေတော့နှုတ်ဆင့်ကန်းဆောင်ခဲ့တာတေဟိုရောက်တော်မှဂိုင်တို့ပေဘောရေးကြလို့ဆိုပြီးတော့ရေးတာ ပေးပေါ်ရေးပြီလဲဆိုရောအငင်းအခုံတွေဖြစ်ကုန်ကြရဲ့နှုတ်ဆင်ကန်းတော့ကတော့မငင်းအောင်မလားအံဩစရာဒါကြောင့်ဘုရားတို့ပြိဿကြီးအံဩစရာနော်ဒါတော့ညာတဲ့ဗုဒ္ဓရဲ့ဟောပြောချက်တွေကိုနှုတ်နဲ့ပင်ပြီးတော့လာခဲ့တဲ့ပုဂ္ဂိုလ်တွေရဲ့ဂုံကြီးကဘုရားတို့ပြိဿကြီးဘလောက်အာကိုတိုက်တယ်လုံလဝရိယတွေဘလောက်ကြီးမားတယ်ဆိုတာကိုကြည့်ပြီးတော့သံဃာတော်ရှင်များများကိုဘုန်းကြီးတို့တားအားကိုနေကြရတာဒီဗုဒ္ဓရဲ့သစ္စာတရားတွေကိုယ်သွားမှဆိုလို့ဒီသံဃာတော်များနှုတ်ဆင်ကံပေးခဲ့ကြတာဒီကနေ့ကဘာအရရမှာဘုသူကပဲဗာတရားဟောဗုဒ္ဓဘာသာသံဃာတော်တွေကလွဲရဲ့ကဘာမှာတရားဟောကြတဲ့ပုဂ္ဂိုလ်တွေဟာ90ရာခိုင်နှုန်းလောက်အလုံးစာရေးပြီးတော့ဖတ်ဟောကြတာရှိပါလားသာမီးပဲနဲ့အလွတ်ပြောတယ်ဟောတယ်ဆိုတာဗုဒ္ဓဘာသာယဟန်တော်များပဲရှိပါတယ်။ဘုဘုန်းကြီးကတော့နှုတ်ကလေးတွေရေးလာပြီးတော့မှတ်စုကလေးတွေနဲ့ဒီမှာအစီအစဉ်ကြအောင်အပူအလိုတွေသိဖြစ်သွားမှာဆိုလို့ဘုန်းကြီးကအစီအစဉ်ချပြီးတော့ဒီကနေ့ပြောပါတယ်။ဘုန်းကြီးတို့ပြောနေကြတော့ဘာမှမရေးပဲနဲ့အလွတ်ပြောတာပါ။အဲ့ဒါကြောင့်တဲ့ဒီနှုတ်ငုံဆောင်တဲ့အရှင်မြတ်တို့ရဲ့ဝရိယနဲ့ဗဒံတရားဟာအံ့ဩစရာကောင်းလွန်လို့မင်္ဂံဗရဏံကိစ္ဆာမိအာကိုကြရပါれအာကိုဘုံချင်းသိက်กว่าတယ်เนาะကိုယ်ကိုယ်ဘုံချင်းသိက်กว่าသွားပြီเนาะသစ္စာပြတဲ့ဆရာတဆူအနေနဲ့ဗုဒ္ဓကိုကိုယ်ကိုယ်တယ်ကဲတင်ဖို့ဘာညာဘေးအန္တရာယ်တွေကိုစောင့်ရှောက်ပေးဖို့ဆိုတာမျိုးစီတကယ်လို့စိတ်ထဲမှာရှိရင်လည်းအဲ့ဒါနောက်တန်းကသိရှိရမယ်ဒါရှေ့တန်းကမရှိအောင်ဓမ္မကိုကိုယ်ရကပါလို့တာလဲကျင့်သုံးနေတာဒီပြန်လည်းရင်ဓမ္မကိုကိုကိုယ်နေတာပါတန်ခါကိုကိုယ်ရကတော့ဒီလိုသစ္စာဓမ္မတွေကိုနှစ်ပေါင်း2000ကြိုကြိုကြီးမကွယ်မပရအောင်ဒိမ့်ဒိမ့်လာခဲ့တဲ့ကျေးဇူးဂုဏ်တွေကိုထောက်ထားပြီးတော့တန်ခါတော်များကိုကိုကိုယ်ကြားရတာပါဟုတ်လားခုနကစာပဲကလေးမမေ့လိုက်ကြရဘူးယထာနုဘိထံပฏิပိစမာနေသတ္တုသူအပယေသူအပတ္တမာနေဒါရေဒီတိဓမ္မဓမ္မပုတ်ရဲ့အတိပ္ပယ်မနေ့ကအဲ့ဒါကိုချက်ပြီးတော့ဘုန်းကြီးတို့ဆက်ပြောပါမယ်ယထာနုဘိထံဗုဒ္ဓဆုံးမသည်အလျော်စွာပฏิပိစမာနေကျင့်ကြတဲ့တတ္တဝါတွေကိုသတ္တုသူအပယေသူအပယ်၄ပါးတို့၌အပတ္တမာနေမကြောက်ရလေအောင်ဒါရီတီတီဆောင်တတ်သည်ချင်းချင်းကြောင့်အဲ့ဒါကိုပူရည်လင်းနဲ့သွားအောင်အပေါ်မှာပါပြလဲဓမ္မောဟဝေရခတိဓမ္မစာရိဓမ္မကိုကျင့်နေတဲ့ပုဂ္ဂိုလ်ကိုအဲ့ဒီဓမ္မကစောင့်ရှောက်တယ်တဲ့ဘုရားတို့ပရိသတ်ပေါင်းသူတော်ကောင်းတို့မှာဘာအစောင့်ရှောက်ရှိလဲဓမ္မတရားဆိုတဲ့အဆောင်အရှောက်မရှိလားသို့တော်ဘုသူဆောင်လဲအဲအဲ့ဒါလေးတော့မှတ်တာမကျင့်တဲ့လူတော့ဒါဖြင့်တရားမကျင့်နိုင်တဲ့လူကအဆောင်အရှောက်ကလေးပါလေးလိုရင်ဘယ်လိုလုပ်ကြဉာဏ်ရှိတယ်လို့လုပ်ကြပါတရားမကျင့်နိုင်တဲ့ပုဂ္ဂိုလ်တွေကအဆောင်အရှောက်ကလေးပါလေးလိုလာရင်အဲ့ဒီအဆောင်အရှောက်ဘယ်မှရှာမလဲရှာကြတော့သွားတဲ့လူတော့ဟိုမှာကျွဲလဲတွေးခဲ့ပြီဟာလင်းရုံလဲတွေးခဲ့ပြီပါအမျိုးမျိုးတွေးကုန်ပြီနော်အဲ့ဓာရီကိုဗုဒ္ဓကဇန်တံပရဏတော်ပကြကိုကိုယ်ရာကဘာဖြစ်လဲဘေးဖြစ်တတ်တယ်ကိုကိုယ်ရာအမှန်မရသမျှကာလပါလုံးကိုကိုယ်ရာကဘေးဖြစ်ပါတယ်ဘုရားတို့ပရိသတ်ကိုကိုယ်ရာအမှန်ကိုရပြီလားသိစာပြတဲ့လူတို့နတ်တို့ဂေါ့အားလုံးတို့ရဲ့ဆရာဖြစ်တဲ့ဗုဒ္ဓကိုသစ္စာပြတဲ့ဆရာအနေနဲ့ဒီကနေ့ကိုယ်ကိုယ်မိကြပြီ။ထိုဗုဒ္ဓပြတဲ့သစ္စာတရားကိုတကယ်သိအောင်ကျင့်သုံးနေကြပြီဓမ္မတရဏံကိစ္ဆာမိ။ဟုတ်လား။ဒီသစ္စာတွေကိုမကွယ်အောင်ထိမ့်သိမ်းစောင့်ရှောက်တဲ့သံဃာတော်များကိုလည်းပဲကိုယ်ကိုယ်၍နေကြရပြီ။ပန်ကံတရဏံကိစ္ဆာမိ။ဧတံခောတရဏခေမံဧတံတရဏမௌတမံဧတံတရဏမကံမသဗ္ဗဒုက္ခပမုဇ္ဇတိ ေတံသရဏံသူဗုဒ္ဓဓမ္မသံဃကိုကိုးကွယ်ခြင်းဖြင့်ခေမံဘေးရန်ကင်းလာပါပေ၏ဘာမှဘေးရန်မရှိဘူးတဲ့အန္တရာယ်အလွန်ကင်းတယ်ဟုတ်တော့ဗုဒ္ဓဓမ္မသံဃကိုကိုးကွယ်လို့ဗုဒ္ဓကဖြစ်စေဓမ္မကဖြစ်စေသံဃကဖြစ်စေမကြည်နားလို့စိတ်ဆိုးလို့မကြတင်ဘူးတဲ့အနောက်အရှေ့ပြေးမယ်တဲ့ဒါခါမှမရှိပါဘူးနော်ဗုဒ္ဓရှင်တော်ကိုရှင့်မခိုးဘူးဆိုပြီးတော့ဗုဒ္ဓကပရိသတ်ဘောင်သူတော်ကောင်းတို့ကအနှောက်ရှက်ဘယ်နှကပေးဘူးတည်းမပေးဘူးပါဘူးဗုဒ္ဓကိုဆုံးမတင်ပန်းမတင်ရေချမ်းမတင်ဘူးဆိုပြီးတော့ပရိသတ်ကအနှောက်ရှက်ဘယ်နှကပေးဘူးတည်းခေါင်းကိုက်အောင်နှာစည်းအောင်ဘယ်နှကလှုပ်တည်းအဲ့လိုပြောမှရှင်းတယ်ထင်တယ်ကြောက်เสียပါမလို့ဟုတ်လားဧတံသရဏံတို့ဗုဒ္ဓဓမ္မသံဃကိုကိုးကွယ်ခြင်းဒီပါဖြစ်လေခေမံဘေးရန်ကင်းတယ်တဲ့ငါမကိုးကွယ်လို့ငါမကယ်တင်ဘူးဆိုတာလည်းမရှိပါဘူးဧတံသရဏံတို့ဗုဒ္ဓဓမ္မသံဃကိုကိုးကွယ်ခြင်းဒီပါဖြစ်လေဩတ္တမံအထက်တန်းကြတဲ့ကိုးကွယ်ရာဖြစ်တယ်ထက်တန်းကိုကြသစ္စာတရားကိုသိပြီးတော့ကိုးကွယ်တာဧတံသရဏံတို့ဗုဒ္ဓဓမ္မသံဃကိုကိုးကွယ်ခြင်းသည်သဗ္ဗဒုက္ခဒုက္ခပေါင်းစုံမှပမုတ်စရေပမုတ်စံဒီကောင်းစွာမသွေးလွတ်မြောက်နိုင်ကြလေကောင်းသတည်း gain ဗုဒ္ဓအားရှိခိုးပြီးတော့ခန္ဓာသင်ကြရအောင်သုံးကောက်ဆိုလိုက်ကြနမောဝိသဇဝတိနအနန္တဇိနသနမောဝိသဇဝတိနအနန္တဇိနသနမောဝိသဇဝတိနအနန္တဇိနသကာနာဒီကနေ့ပြီးပါပြီ